စကိုင်းတိုင်းရေဦးမြို့နယ်ထဲမှာရှိတဲ့ကြာပန်းညိုကျေးရွာကိုစစ်တပ်ကနေဝင်ရောက်ပြီးတော့နေမည်ရှင်းလင်းတဲ့အချိန်မှာတော့ဒေသခံပြည်သူ2ဦးကြီးစံထိမှန်ပြီးဒဏ်ရာရခဲ့ပါတယ်။သူတို့ဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။နောက်စကိုင်းတိုင်းတွေကမြောင်မြို့နယ်ထဲမှာလည်းစစ်တပ်ကနေမည်ရှင်းလင်းနေတာကြောင့်ဒေသခံတွေမှာစာဝတ်နေရေးအခက်အခဲတွေဖြစ်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချမ်းကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရေဦးမြို့တိုင်းရင်းဆေးရုံမှာတပ်ဆွဲထားတဲ့စစ်တပ်ဟာမတ်လ31ရက်ဒီကနေ့မနက်10နာရီမှာမြို့နယ်4မိုင်နီးပါးကွာဝေးတဲ့ကြာပန်းညိုကျေးရွာကိုတနက်တွေပစ်ဖောက်ဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်တာပါ။စစ်တပ်စစ်ကြောင်းသွားရလမ်းမှာရှိနေတာကြောင့်နယ်မြေရှင်းလင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရွာထဲဝင်ရောက်ပစ်ခတ်မှုတွေကြောင့်ကြာပန်းညိုကျေးရွာကဒေသခံ2ဦးကြီးစံထိမှန်ဒဏ်ရာရခဲ့ပြီးစိုးရိမ်ရတဲ့အနေအထားရှိနေပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲပစ်တာလို့ဗေဒာကြီးကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကခုလိုပြောပါတယ်
။ရေမျိုးနဲ့တိုင်းရင်းဆေးရုံထဲမှာတက်ဆွဲထားတဲ့စကားစကြမ်းဖတ်အင်အားတရာခံကဟိုရေမျိုးရွှေပြည်သားအထွက်ကနေနေပြီးတော့ဟောတော့ကြာပန်းညိုရွာထဲကိုပြေဝင်ဝင်နေတယ်ဗျ။ဒီသူတွေတက်လို့ပြေးရတယ်ပေါ့ဗျာ။ကျွန်တော်တို့ဒီသူ၂ယောက်ပေါ့ဗျာ။တနက်ထီမှန်ရေပေါ့။ရေမျိုးနဲ့ကြာပန်းညိုကြီးရွာဒီ၂ယောက်ပေါ့။အဲအတန်းအနေနဲ့စိုးရင်ရတယ်ဗျာ။မန္တလေးကိုသူတို့ခေါ်သွားပြီလေ။ဒါမှပြန်ရဖို့တွေ့ရောမတွေ့ဘူးဆိုပြောတယ်။ကြာပန်းညိုကနေနေပြီးတော့ဟောတော့မှကျွန်တော်တို့ဒီဦးကြောင်းချက်ဦးကြောင်းဖြတ်ဟိုကြောင့်ပြပြောဟောတော့မှာရတော့နောက်ကျွန်းတဲ့ဒီအောင်ဟိုစစ်ကြောင်းထိုးရပေါ့ဟိုဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဗတ်တန်ဖြစ်လာပြီ
စကိုင်းတိုင်းထဲမှာပဲရှိတဲ့မြောင်မြို့နယ်မှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေတင်းရှောင်နေရပါတယ်အခုလိုတင်းရှောင်နေရတဲ့အတွက်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကအခုလိုပြောပါတယ
်အကုန်လုံးစိတ်မှအနီးပါတော့အားလုံးပေါင်းဆိုလို့ရှိရင်အဲ့အားလုံးပေါင်းအကုန်လုံးစုစုပေါင်းကျွန်တော်တို့ရွာဘက်ရောက်တာကတော့အကုန်လုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့9000 6000လောက်တော့ရောက်မယ်အဲ့ဒါကကျွန်တော်တို့ကလည်းနေရာဒေသမှာအိတ်စရာကြီးစရာလေးတွေအဆင်မပြေတဲ့ခါကျတော့တခြားရွာတွေကိုလည်းသွားပြီးတော့ရွှေ့သိမ်းပြီးတော့လွတ်တဲ့နေရာတွေအဲ့ဒါခါကျတော့9000 6000လောက်တော့ဖြစ်နေပြန်ဟုတ်လားကျွန်တော်တို့မှကကျွန်တော်အခုစီပင်းရှောင်နေတဲ့အချိန်ကဆိုတော့ဒီမှာဈာကလာလည်းဖြစ်နေတယ်အခက်ကလေးတွေအများကြီးကျုံလာတဲ့ခါကျတော့ဟိုလုပ်ငန်းတွေကလည်းမလုပ်ရတဲ့ခါကျတော့စာဝတ်နေရတဲ့ခက်ခဲတွေဖြစ်တယ်။စာဝတ်နေခက်ခဲဖြစ်တဲ့ခါကျတော့ကျွန်တော်တို့မှရွာထဲမှာလူခံတဲ့ခါကျတော့လည်းအဆင်မပြေဘူးပေါ့။အဲအဲ့လိုမျိုးတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့မှကတော်တော်လေးကိုခက်ခဲနေရှင်တယ်။ဒီဘလူးစစ်ကြောင်းလာတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ခက်ခဲများစွာဟိုကြုံတွေ့နေရတယ်ဗျာ။စာဝတ်နေလည်းအဆင်မပြေဘူးလှုပ်လဲကောင်းမှလည်းမလုပ်မှတော့တော်တော်လေးလည်းခက်ခဲနေရှင်တယ်ဟုတ
်။မြောင်မျိုးနယ်ထဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးအခြေအနေတင်းမာနေပါတယ်။မနေ့မတ်လ3ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးကာကွယ်ရေးအဖွဲ့တွေဘက်ကတပ်ရင်း1ကဒုတပ်ရင်းမှုအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးနဲ့ပြည်သူ2ဦးကိုစစ်တပ်ဘက်ကတပ်ဖြတ်သွားခဲ့တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါရယ်တေဆုံးသွားတဲ့ဒုတပ်ရင်းမှုရဲ့ရုပ်အလောင်းကခေါင်းကိုစစ်တပ်ဘက်ကဖျက်ယူသွားပုံရတာကြောင့်ခန္ဓာကိုယ်သာကျန်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒေသခံတွေရဲ့အပြောအရစစ်တပ်ရဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့သိရပါရယ်ဘလူးစစ်ကြောင်းဟာသခိုင်းမျိုးတာတိုင်ကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေအပြင်သခိုင်းမြင်းမူမြောင်းရေစကြိုစတဲ့မြို့နယ်တွေကနေနမိတ်ထိဆက်နေတဲ့နေရာတွေမှာနေမြေရှင်းလင်းရေးတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ